ဥသာအခုမြန်မာပြည်ကိုနှစ်ပေါင်းအတော်ကြာမှသတင်းအရီဒါအနေနဲ့တာဝန်ထမ်းဆောင်ဖို့ပြင်သွားခဲ့တယ်။သုံးငါကျော်ကြာကြာပြင်သွားတာဖြစ်ပါတယ်ပြုပြင်ပြောင်းလဲပြီးကာလမှာအဲ့တော့မြန်မာနိုင်ငံရဲ့အခြေအနေရေဘူးရအဖြစ်တိုးတက်မှုဘလောက်ရှိနေတယ်လို့တွေ့ရပါတယ်ခင်ဗျာ။
ဟိုးရှင်ကာလာရီရဲ့ဆိုင်တော့အများကြီးတိုးတက်လာတယ်ပို့ပြီးတော့လည်းပွင့်လင်းလာပါတယ်ဥပမာဆိုရင်လူခွင့်အခြေအနေဆိုရင်လည်းဒီအတင်းသမားလိုအပ်ပြီးခိုင်းစေမှုတို့ခလီးဆက်သားတို့ဒီကိစ္စနဲ့ပတ်သက်လို့လည်းအခြေအနေတော်တော်လေးတိုးတက်လာသတိထားမိပါတယ်နောက်ပွင့်ပွင့်လင်းလင်းရှိလာတဲ့လူတွေပြောရဆိုရဲရှိလာတယ်နောက်ဆန္ဒပြမှုတွေလွတ်လပ်လပ်ရှိလာတယ်အဲ့တော့အခြေအနေတော်များတော့တိုးတက်လာတဲ့လက္ခဏာကိုတွေ့ရပါတယ်ခုနကတခုတော့ရှိလာပေါ့ဆန္ဒပြတိုင်းလည်းလူတွေပြောရဆိုခွင့်ရှိကြတယ်ဒါပေမဲ့တကယ်တမ်းလူတွေရဲ့တောင်းဆိုမှုတွေကိုအစိုးရကလေးစားလိုက်နာလားဆိုရဲပြဿနာတော့ရှိပါသေးတယ်။ဒါပဲဘာပဲပြောပါအချိန်ကြီးကတော့ရင်ဒုံကားတဲ့ဆိုရင်တော့အများကြီးတိုးတက်လာပါတယ
်။လူတွေကိုမြင်ရတာဟိုလိုငါဆိုမြန်မာနိုင်ငံကိုနိုင်ငံသားကနေပြီးတော့ပြန်သွားလိုက်တာလူတွေအချိန်တိုင်းဆင်းရဲနွမ်ပါတဲ့ပုံစံပဲတွေ့ရတယ်။အခုရောအဲ့မြင်ကွင်းကရောပြောင်းလဲသွားပြီလားခင်ဗျာ
။ရုတ်တရက်ရန်ကုန်မြို့လိုမန္တလေးမြို့လိုရုတ်တရက်ရောက်သွားမယ်ဆိုရင်တော့အပေါ်ယံမြို့ကြီးတွေမှာတော့ဟိုတိုက်တာဆောင်းနေလူရဲ့ဝစ်စားဆင်မှုတွေပြောင်းလဲသွားတာတွေ့ရပါမယ်ဒါပေမဲ့တကယ်တော့ဘာမှပြတန်းလျားကြည့်မယ်နောက်ဒီစင်ကြေဘုံဒေသကြီးကြည့်မယ်ဆိုရင်တော့ဘာမှသိတာမပြောင်းလဲပါဘူးဆုပ်ပြတ်နေတာရှိတယ်လူတွေရဲ့အသားရည်မွေးချောက်နေတော့မယ်နောက်လိုင်းကားတွေလည်းဒိုးစီးနေရတဲ့ရပ်ပိုင်းရဆိုလို့ရှိရင်ကားမှောက်တာတွေပဲဖြစ်တယ်အဲ့တော့အချိန်ကြီးကတော့ရေဘူးရတစ်ခုလုံးပြောမယ်ဆိုရင်တော့လူလူရဲ့ဆောင်းနေအချိန်ကြီးကတိတိကျကျတိုးတက်လာတဲ့လက္ခဏာတော့မတွေ့ရသေးပါဘူ
းဆိုတော့မြန်မာပြည်သူတွေဟာပြုပြင်ပြောင်းလဲမှုရဲ့အစည်းအဝေးကိုခံစားနေရပြီလို့ပြောဖို့ခက်သလားရော
ခုနကပြောသလိုပေါ့အခြေအနေတွေကတော့ပွင့်လင်းလာတယ်စီးပွားရေးအခွင့်အလမ်းတွေပွင့်လာတယ်ဒါပေမဲ့ဘယ်လောက်ထိလုံခွင့်ကန်ခွင့်တာလဲဆိုတာလည်းပြဿနာတော့ရှိပါသေးတယ်ဒါပေမဲ့ခုနအခြေအနေသူရဲ့နေ့စဉ်စားဝတ်နေရေးအခြေအနေကသိရတာတိုးတက်လာတယ်လို့တော့ပြောနိုင်သေးပါဘူ
းပြီးတော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုဒဲမ်ဟာနိုင်ငံတကာကအမှတ်ပေးကြတဲ့အချက်လက်တွေထဲမှာတရင်လွတ်လပ်ခွင့်ဆိုတာကိုအတော်များများအမှတ်ပေးကြတယ်အမှတ်ပေးလောက်တဲ့အချိန်တည်းတကယ်တိုးတက်ပြီးထင်သလားကိုသားမြန်မာနိုင်ငံတွင်းကသတင်းသမားတွေကတော့သူတို့ကိုဘယ်လိုထိန်းချုပ်မှုရှိရဲအခုနောက်ဆုံးမှဆိုရင်သတင်းသမားတွေကိုဖမ်းဆီးထောင်ချရတယ်ရှိရတယ်အဲ့ဒါတွေကြည့်တော့နိုင်ငံတကာသတင်းသမားတွေသတင်းလွတ်လပ်ခွင့်ရှိလာပြီဆိုပြီးအသိပြီးတော့ထိကျူးပြောဆိုနေကြတာပြောထိုက်တဲ့တကယ်အမှန်ကန်ပဲဟုတ်ပါသလား
မြန်မာနိုင်ငံတွေကသတင်းသမားတွေနဲ့လည်းကျွန်တော်စကားပြောကြည့်တယ်ပထမဆုံးပွင့်လင်းလာတဲ့အချိန်ဒီတနည်းနည်းမှာတကယ်ပဲတိုးတက်လာတယ်သူတို့စင်စာဘုတ်ဒီပိုင်ဖြတ်ပစ်လိုက်တယ်နေစဉ်သတင်းစာတွေထုတ်ခွင့်ပေးလိုက်တယ်အဲ့တော့လွတ်လပ်လပ်ရေးသားခွင့်တွေရလာတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းပေါ့ပြီးခဲ့တဲ့လပိုင်းဒီနှစ်ပိုင်းလောက်ကစပြီးတော့တင်းကျပ်မှုတွေပိုများလာတယ်လို့သူတို့ပြောကြတယ်ကျွန်တော်မျက်မြင်ပါပဲခုနပြောလို့ဒီသတင်းတောက်တွေကိုဖမ်းလာစီးတာတွေနောက်သတင်းစာအချို့ကိုရေးယူတာတွေရှိလာတယ်ရှိလာတော့တချို့သတင်းအေဒီတာတွေဆိုလို့ရှိရင်သူတို့သတင်းရေးသားမဲ့ကိစ္စမှာဟို substance ရှိပေါ့ကိုကကိုထိမ့်ချုပ်လာတဲ့သဘောမျိုးတော့ဖြစ်လာရတယ်အဲ့တော့အကန့်အသတ်ကတော့သတင်းစာလူလက်ခွင့်အကန့်အသတ်ကတော့ဒီလာပိုင်းဒီနှစ်ပိုင်းမှာတော့နည်းနည်းလေးအကန့်အသတ်ပိုကြီးလာတယ်လို့ပြောနိုင်ပါတယ
်ကိုသားပြန်သွားတဲ့အချိန်ကတော့တကယ်တော့ဒါလူတွေရဲ့တိုင်းတာမှုရဆိုရင်အဲ့2017လောက်မှာတော့ပြုပြင်ပြောင်းလဲရတော်လေးအချိန်ဟုန်နဲ့အတက်စရာတွေ့ခဲ့ရတယ်နောက်ပိုင်းမှာနည်းနည်းပြန်ပြီးတော့အချိန်နှေးလာတယ်လို့ပြောတယ်ဆိုတော့ကိုသားရောက်သွားတဲ့လွန်ခဲ့တဲ့3-5လကကာလဆိုရင်နည်းနည်းအချိန်ပြန်ကျနေတဲ့အချိန်လို့ဆိုရင်များမှန်မှန်းမသိပါဘူ
းမှန်နိုင်ပါတယ်မှန်နိုင်ပါဆိုခုနပြောလို့ဒီနိုင်ငံရေးရဆိုလို့ရှိရင်လေဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတွေဒေါန်ဆန်းစုကြည်နဲ့အာနာပိုင်းနဲ့ပြောရဆိုတာတွေပို့ပြီးတော့နည်းနည်းကိုကွာဟချက်တွေပို့ကြီးလာတာတွေ့ရတယ်နောက်တစ်ခုအပြစ်ကရစေးကိစ္စဆိုလို့ရှိရင်လေတော်တော်လေးဆိုင်ငံ့နေတဲ့ပုံစံမျိုးတွေဖြစ်နေတယ်။နောက်တစ်ခုကသတင်းလွတ်လပ်ခွင့်ဆိုလဲခုနကပြောသလိုပဲဟိုဒီလာပိုင်းအတွက်မှာအကန့်အသတ်တွေပိုကြီးလာတယ်။အဲ့တော့နည်းနည်းလေးတော့သူတို့ဒီဟိုပြောင်းတွေ့ပြင်ပြောင်းလဲမှုကဒီနှစ်ပိုင်းထဲမှာဆိုင်းသွားတယ်လို့ပြောနိုင်ပါတယ်။ဟိုကဗမာပြည်မှာရှိတဲ့သတင်းတောက်တွေရောနောက်ဒီနိုင်ငံသမားတွေကလည်းအဲ့လိုယူဆကြတာတွေ့ရပါတယ
်။အဲ့ဒါ2015ရွေးကောက်ပွဲနီးလာလို့များလားဘာကြောင့်လဲဆိုတော့2015မတိုင်ခင်လှုပ်လာခဲ့တဲ့ရွေးကောက်ပွဲတွေကတော့ဘာပဲပြောပြောသူတို့အနာပိုင်းဟောင်းတွေဆက်လက်ပြီးတော့ကြီးစိုးချယ်လှယ်ခွင့်ရဖို့တဲ့စိတ်တညာလှုပ်ထားတဲ့ပုံစံလို့ပြောရင်မှားမယ်မဟုတ်ဘူး။သိပြီးတော့လွတ်လပ်ပွင့်လင်းနေဆွဲနောက်ဆုံးလှုပ်ခဲ့တဲ့ကြားဖြတ်ရွေးကောက်ပွဲလည်းပဲသူတို့ကနေရာကောင်းရပြီးသားဆိုတော့သူတို့ဒါကိုတော့လှုပ်ကြတဲ့သဘော။ဆိုတော့2015ရွေးကောက်ပွဲကတကယ်တမ်းလှုပ်ပစ်လိုက်ရင်ဖူးတွေဒုတွေတွေ့ရမယ်။အရင်အနာရှိခဲ့တဲ့လူတွေဟာသူတို့အနာကိုစွန့်လွှတ်ရမယ့်သဘောတွေရှိလာတယ်။အဲ့ဒါကိုများကြောက်လို့ဒီလိုပြုပြင်ပြောင်းလဲရေးကိုတုံနေတုံနေလှုပ်လာသလားဆိုပြီးတော့ဝေဖန်သူတချို့ကလည်းမြင်ကြတယ်ကွာ
အဲ့ဒါပါအဲ့တော့အများကြီးဖြစ်နိုင်ပါတယ်အများကြီးဖြစ်နိုင်ပါဆိုကျွန်တော်သတိထားမိလောက်သူတို့ပြုပြင်ပြောင်းလဲလှုပ်ခါစားအခြေအနေတော့ဆိုရင်ဒီအရင်ဘိုးချုပ်ဟောင်းနေပေါ့သူတို့အနေနဲ့တဖြည်းဖြည်းနဲ့ဟိုလွတ်လပ်ခွင့်နေပြီးတယ်သူတို့ဘလို့ဆုတ်အောင်လဲဆိုတဲ့စကားမျိုးတွေဥပမာဆိုလို့ရှိရင်စစ်တပ်ကရာဂိုင်းလုံးရှော့ပါမယ်ပါလီမန်ထဲမှာရှိနေရာဂိုင်းလုံးရှော့ပါမယ်ဆိုတဲ့စကားမျိုးတွေပဲပြောရဆိုရရှိရဲဒါပေမဲ့အခုနောက်ပိုင်းမှာအဲ့ဒါမျိုးတွေလုံးလုံးမရှိတော့ဘူးခြေလမ်းကပို့ပြီးတော့သူတို့စိတ်လာတယ်စိတ်လာတော့2015အတွက်ပြင်ဆင်တာတွေပိုများလာတယ်ဥမာနေဒီမှာဆိုလို့ရှိရင်လေအာနာယကြန့်ခိုင်ပါတီလှုပ်ရှားမှုတွေပိုပြီးတော့လှုပ်လာတာသတိထားမိရဲ့အဲ့တော့ ခုနပြောသလိုပဲဒီတူတက်မှုကနည်းနည်းလေးဆိုင်းသွားတဲ့သဘောက2015ရွေးကောက်ပွဲနီးလာတာလည်းဆိုင်မယ်ထင်ပါတယ
်ဒါတွေကတော့မြန်မာနိုင်ငံတွင်းကသုံးသက်သူတွေမြန်မာနိုင်ငံတဲကနိုင်ငံရေးလူမှုရေးစီးပွားရေးလှုပ်ရှားတက်ကြွသူတွေသိရမယ်လို့ထင်ပါတယ်ဒါပေမဲ့ခက်တာကနိုင်ငံတကာကမီးစိမ်းပြပြီးတော့ကူညီမယ်ဟဲ့လို့ပြောထားပြီးတော့ဝင်နေရတဲ့လူတွေကြတော့သူတို့အချိန်တက်ရနည်းနည်းများခက်နေသလား
အဲ့မှလည်းနှစ်ပိုင်းတော့ရှိရပြတပိုင်းကတော့ခုနအကူအညီတွေကိစ္စပေါ့နော်အကူအညီတွေကိစ္စက UN agency တွေနောက် USA ဆိုနောက်ဒီ DFID in EU လို့သူပေးနေတာတွေဒီအကူအညီတွေစဖြစ်နေကြပြီဒါကတော့တွားနေတာပေါ့နော်တကယ်တမ်းကနောက်တစ်ယောက်ပိုင်းဒီစီးပွားရေးနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုအပိုင်းမှာတော့တကယ်တမ်းပြောရင်တော့အနောက်နိုင်ငံတွေကနေလားငါလားမဝင်ကြသေးပါဘူးကျွန်တော်သတိထားမိလို့သူတို့ကစောင့်ကြည့်နေတဲ့အထူးဖြစ်2015ကိုစောင့်ကြည့်နေတဲ့သဘောမှာတွေ့ရပါတယ်ခုနအငယ်ဦးကျော်ဆောင်ကပြောသလိုဒီအကူအညီတွေကိစ္စကလည်းအခုဒီကြားထဲမှာပြဿနာမျိုးတွေဖြစ်လာဥပမာဆိုရင်ဟိုတလောက UNFP ကနေပြီးတော့ဒီခေါင်းစင်းနဲ့ပတ်သက်လို့သူတို့ဒီ EU ကပတ်စံနေယူပြီးတော့လုတ်ပေးနေတာရှိရဲဒါပေမဲ့ရခိုင်ကိစ္စဖြစ်တော့တော်တော်လေးတင်းတင်းမာမာဖြစ်တာမျိုးတွေရှိလာတော့အကူအညီပေးကိစ္စတွေမှာတော့ခုနရခိုင်ပြည်နယ်ကိစ္စကချင်းပြည်နယ်ကိစ္စဒါမျိုးတွေမှာလည်းဟိုပြဿနာလေးရှိလာတဲ့အခါကျတော့ဒီအကူအညီပေးကိစ္စတွေမှာလည်းနေတော့ရှိပါတယ်ပြဿနာ
နောက်တစ်ခုက2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အဲ့ဒီမတိုင်ခင်မှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ရမယ်ဆိုပြီးတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနိုင်ငံရေးအင်အားစုတွေအများကြီးတောင်းဆိုလာတယ်ရှိကြပါတယ်အဲ့ဒါတွေကဘလောက်အလားလာကောင်းသလဲပြည်သူတွေကဘလောက်တက်တက်ကြွကြွပါဝင်ကြသလဲအဲ့ဒီသူပြင်ပြောင်းလဲရေးဖွဲ့စည်းပုံပြင်ဖို့ကိစ္စအတွက
်ကျွန်တော်တွေ့ရတော့အလားလာကောင်းကြီးမရှိဘူးဗျာတိုက်ခိုက်နေဘက်မှာဒီဖွဲ့စည်းပုံပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ပထမတုန်းကတော့ဒေါန်ဆန်းစုကြည်ကလွှတ်တော်ထဲမှာကြိုးစားဖို့ပြင်နေဒါပေမဲ့လွှတ်တော်ထဲမှာအခြေအနေမကောင်းတဲ့ခါကျတော့အခုဒီ88အင်အားစုတွေနဲ့ပေါင်းပြီးတော့ဒီလွှတ်တော်ပြင်ပလှုပ်ရှားမှုတွေလှုပ်လာဖို့လှုပ်ဖို့အတွက်အခုစပြင်နေပြီပေါ့နော်ဒါပေမဲ့တကယ်တမ်းပြောရရင်တော့ဒီကိစ္စကဒီအာဏာရပါတီနဲ့နောက်စစ်တပ်ပေါ်မှာမူတည်တယ်သူတို့ဘက်ကတကယ်တမ်းပြုပြင်ပြောင်းလဲလို့တဲ့သဘောထားကျွန်တော်တိရခောက်တော့ဒီဘက်ကအတိုက်ခံနေလူလာတဲ့ပုံစံမျိုးပေါ့မတွေ့ရအောင်သူတို့ပြုပြင်ခြင်းနဲ့ဆိုတာကတချို့အသေးလေးတော့ပဲပြုပြင်မယ်ဒါပေမဲ့အတိုက်ခံနေအဓိကပြောနေကြတဲ့ဒီပြုပြင်ပြောင်းလဲဖွဲ့စည်းပုံပြင်စီရင်ကိစ္စတော့ဒီ2015ကလည်းနီးလာပြီဖြစ်နိုင်ဖို့အတော်ခဲနေတယ်လို့ထင်တယ
်နောက်တစ်ခုကတိုင်းရင်းသားတွေနဲ့ပြန်လည်စစ်မြေကိစ္စကိုသားသွားခဲ့တဲ့အချိန်မှာတိုင်းရင်းသားတွေအရေးကြီးတဲ့ဆွေးနွေးပွဲတွေလုပ်နေတဲ့အချိန်လို့လူရဆုံးသတ်ကြတဲ့အချိန်အလားအလာကောင်းတယ်လို့လည်းပြောနေကြတယ်အဲ့ဒါတော့တကယ်အလားအလာကောင်းတယ်လို့သာ
ကျွန်တော်ထင်တော့ပြဿနာတွေအများကြီးရှိပါတယ်ဘာလို့ဆိုတော့သမရဦးစင်းစိန်ကသူပထမသက်တမ်းအတွင်းမှာပဲဒီအပြစ်ခတ်ရဆေးကြီးတနိုင်ငံလုံးပြစ်ခတ်ရဆေးကြီးရဖို့အတွက်သူစူးစမ်းခြင်းပုံရပါတယ်ဒါပေမဲ့ပြဿနာကသူတို့ဒဲမာနေတင်မာမှုတွေရှိနေပုံရတယ်တက်ထဲမာနေတင်မာမှုတွေရှိနေပုံရတယ်နောက်တိုင်းသားတွေဘက်ကလည်းတောင်းဆိုမှုကိုသူတို့လက်မခံနိုင်တဲ့အခြေအနေရှိတယ်အထူးသဖြင့်ကတော့ကျွန်တော်ခုနပြောလို့လက်ရှိအာဏာရပါတီနဲ့တက်အတွင်းမှာဒီတိုင်းသားတွေဘက်ကတောင်းဆိုနေတဲ့ Federal တက်မတော့နောက် Federal ပြည်ထောင်စုဆိုတဲ့ကိစ္စကလုံးဝသူတို့မှာသဘောထားမကျသေးဘူးအဲ့လိုမျိုးဖြစ်နေခြင်းအဖြစ်တော့ပြစ်ခတ်ရေးဆေးရေးတော်မှဖြစ်ဖို့အတော်လေးခက်အောင်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ကျွန်တော်နောက်မေ့ချင်တဲ့ပန်နူကလူငယ်တွေဟိုတုန်းကတချိန်တုန်းကဆိုလို့ရှိရင်မြန်မာနိုင်ငံမှာလူငယ်တွေကဘာမှအနာဂတ်မရှိဘူးရလူငယ်တွေကြည့်ရင်လက်ဖက်အစင်မှာထိုင်ပြီးတော့ဟေလာဝါလာအစင်မှာနေတဲ့လူငယ်တွေအများကြီးတွေ့ရတယ်။သူတို့စင်ကြားရတဲ့ပညာရေးအပေါ်မှာလည်းယုံကြည်မှုဖိတ်မရှိကြတော့ဘူးဆိုတဲ့သဘောမျိုးအတော်လေးနှစ်ပေါင်း၁၀ဆုနှစ်နှစ်ခုလောက်ဖြတ်သန်းလာခဲ့တယ်။အခုကိုသားရောက်သွားတဲ့အချိန်မှာလူငယ်တွေရဲ့အနေအထားကိုဘယ်လိုတွေ့လဲသူတို့ရှင်လန်းတက်ကြွပြီးတော့သူတို့အနာဂတ်ရှိတဲ့ပုံစံတွေမြင်ရလားသူတို့မှာ
။အခုပြုပြင်ပြောင်းလဲရေးနဲ့ပွင့်လင်းမှုရှိလာတော့လူငယ်တွေအတွက်တော့အများကြီးလမ်းပွင့်လာတယ်လို့ကျွန်တော်မြင်တယ်။မြင်တယ်ဆိုတော့လူငယ်တွေကရင်အားလို့ကျွန်တော်တို့ဒီနိုင်ငံရေးတက်ကြွမှုတွေမကြတော့ဘူး။တခြားဒီသဘောပေါင်းခြင်းကိစ္စတွေ၊နောက်ဒီအမျိုးသမီးရေးရာကိစ္စတွေ၊တခြား issue တွေပေါ့။တော်တော်များများလေးပါသူတို့တက်ကြွလှုပ်ခွင်လည်းရတယ်၊လှုပ်လာကြတာလည်းတွေ့ရတယ်။နောက်တစ်ခုကတခြားသူတို့ဘက်ကညှို့လင်းချက်ပေါ့။ဥပမာဒီနိုင်ငံတကာနဲ့ဆက်ဆက်မှုကပိုပြီးကောင်းလာတဲ့အတွက်ကြောင့်မလို့နိုင်ငံတကာဥပမာအမေရိကတို့ဒီအင်္ဂလန်တို့ကဒီ education fairy ဘာကြီးဘာမှီမှာတော်လေးလှုပ်လာတာသတိထားမိရဲ့အဲ့တော့လှုပ်လာတဲ့အတွက်ကြောင့်မလို့သူတို့တက်ကတော့ပညာရေးရောတခြားသူလှုပ်ချင်ကြင်နေတဲ့ခွန်လန်းတွေကတော့ဟိုးရင်ကာလာတဲ့ဆိုင်တော့ပိုပြီးတော့ပွင့်လင်းလာတယ်လို့ကျွန်တော်သတိထားမိတယ်ငွေတွေကတော့တက်ကြွကြပါပဲကြည်ရ
မျိုးပေါ်ကလေးပ
ါဒါမျိုးပေါ်ကလေးပါဒီကနေ့ပြောရင်ခုနနေဘက်ဆိုရင်တော့အများကြီးတော့ပြဿနာရှိပါသေးတယ်ဥပမာပညာရေးကအစပေါ့ဥပမာဒေါန်ဆန်းစုကြည်တို့ဒီပညာရေးကိစ္စတွေလှုပ်နေတာတော့ရှိပါတယ်ဒါဘယ်လောက်ထိအောင်မြင်အောင်လုပ်နိုင်မလဲတော့ပြောဖို့တော့ခက်ပါသေးတယ်ဒီပညာရေးပေါ်စီပဲကြာလာဖို့က
နောက်တစ်ခုကကိုသားလည်းပဲသတင်းလောကကိုမရောက်လာခင်ကျောင်းသားလှုပ်ရှားမှုကနေပြီးတော့ပေါက်ဖွားလာတဲ့လူကြောင့်ဖြစ်တယ်အဲ့ဒီလောကကိုဖျက်ဆီးခဲ့တယ်ဆိုတော့အခုနိုင်ငံရေးလှုပ်လှခွင့်တွေဘာတွေစောစောကပြောတယ်လူတွေပြောရဲဆိုရဲလှုပ်ရှားခွင့်ရှိလာဆိုတော့အဲ့ကိုသားတို့တချင်ကပါဝင်ခဲ့တဲ့ကျောင်းသားလှုပ်ရှားမှုကရောဘလောက်ပွင့်ပွင့်လင်းလင်းလှုပ်ရှားနိုင်ပြီလဲပေါ်ပေါ်ထင်းထင်းတက်တက်ကြွကြွလုပ်နိုင်ထိုင်ကြတော့လို့
အခုကတော့အရင်ကျွန်တော်တို့လှုပ်ထုံးနေတော့မတူတော့ပါဘူးတော်တော်လေးတက်ကြွကြွနဲ့လှုပ်လာကြတယ်နောက်တစ်ခုကလှုပ် ခွင့်အနေထားလဲတော်တော်လေးတော့ရှိလာကြပါတယ်ခုနကចောင်းနေလိုက်ចောင်းသားသမဂ္ဂတွေလည်းပေါ်လာကြတယ်ဒါပေမဲ့ခုနပြောလို့ပေါ့ဓာရီအားလုံးចောင်းသားသမဂ္ဂတွေတစုတစည်းတဲ့ဖြစ်ရေးဆိုတဲ့ကိစ္စတော့တော်တော်လေးတော့အလန်းဝေးနေအောင်ပဲဘာဖြစ်စောခုခွင့်ကန်ခွင့်ရဖို့အတွက်စူးစမ်းလာတဲ့လူငယ်တွေလည်းအများကြီးရှိပါတယ်ဒါပေမဲ့ခုနကျွန်တော်ပြောလို့ပါအခုအရင်အချိန်နေတဲ့ဆိုင်တော့လုံခွင့်ကန်ခွင့်ကပို့ပြီးတော့လူငယ်တွေတက်ပူရှိပါတယ
်ဟာနောက်ဆုံးမေးချင်တာကတော့ចောင်းသားလှူရှားမှုမြန်မာနိုင်ငံသမိုင်းထဲမှာလွတ်လပ်ရပြီဒီဘက်ခင်မှာသိအရေးကြီးတဲ့ဖြစ်ရကြီးဖြစ်တဲ့7 July တို့88အစတို့ဒီကိစ္စတွေမှာចောင်းသားတွေဟာအများကြီးနစ်နာခဲ့ရတယ်စတီခဲ့ရတယ်ဒီကိစ္စနဲ့ပတ်သက်ပြီးအနာဘိုင်းတွေဘက်ကလည်းတစ်ခါမှမှားကြောင်းပြောဆိုရဟဲသူတို့ဝန်ချတောင်းပန်နေစကားလည်းပဲပြောတယ်မကြားသေးပါဘူးဆိုတော့အဲ့ဒီဟာတွေနဲ့ပတ်သက်လို့ကောចောင်းသားတွေကခွင်းလွှတ်မဖြောက်မဲ့နေထားရှိနေရတော့ကွာအ
ဲចောင်းသားတွေဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမြဲတမ်းဖော်ထုတ်ဖို့ကြိုးစားနေတာကျွန်တော်သတိထားမိတယ်။ဟိုမှာရှစ်လေးလုံးနေ့တွေရော7 July နေ့တွေရောဒီလိုနေ့တွေမှာဒီကိစ္စတွေအမြဲတမ်းပြောကြဆိုကြတယ်။ဒါပေမဲ့ခုနကပြောလို့မြန်မာပြည်ရဲ့လက်ရှိအနေအထားက justice ပေါ့နော်။အရင်တော့ဖြစ်ခဲ့တဲ့ဒီဟိုကျူးလွန်ခဲ့တဲ့ကိစ္စတွေကိုပြန်ပြီးတော့ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စကအာဏာပိုင်တွေဘက်ကခုနအငယ်ဦးကျော်စံကပြောလို့သူတို့ဘက်ကလုံးဝခံဝင်မှုမရှိသေးဘူး။သူတို့ဘက်ကဒါနဲ့ပတ်သက်လို့ဘာမှပြောဆိုတာမရှိသေးဘူး။အဲ့ရတပိုင်းဖြစ်နေတယ်။ဖြစ်နေတော့တစ်ဖက်ကတော့ဒီចောင်းသားတွေတိုက်ခတ်နေဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောကြဆိုကြတယ် memorial ပေါ့နော်အထိမ်းအခမ်းအနားတွေလုပ်ကြတယ်ဒီလိုနီးနေပဲဟိုဟို justice ကိုတွားနေတဲ့ပုံစံပဲရှိတယ်ဒါပေမဲ့တကယ်တမ်း justice ဖြစ်ဖို့ဆိုတာကတစ်ဖက်ကဆူရဘက်ကအာနာရှိရလူဘက်ကလည်းလိုပါတယ်အာနာရှိရလူဘက်ကဘာမှမလုပ်တဲ့ခါကျတော့ဒီ justice ကတော့မဖြစ်နိုင်ဘူး